Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါလူမျိုးရေးခွဲခြားသူမဟုတ်ပါဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်အီရန်မြို့တော်ဘက်ကရက်မှာတော့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း26ဦးသေဆုံးရပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေရသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်မြန်မာဘက်ကအစင်သင့်ပြင်ထားပြီလို့ပြောဆိုလိုက်ပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါ
။ကောင်းပါပါရှင်။ပြည်ထောင်စုငင်းကြရင်ညီလာခံ23ရာစုပင်လုံတတရအစည်းအဝေးကိုဒီလကုန်မှာကျင်းပဖို့ရည်ရွယ်ထားပေမဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေမပြီးပြတ်သေးတာကြောင့်ဖြစ်နိုင်ခြေအလားအလာနှဲနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ပဲကိစ္စမဆိုးပါဗျာဒါ NC နဲ့ပတ်သက်နေဆိုင်နဲ့ပတ်သက်လိုင်းတော့နှုတ်နှစ်ဖက်ကြည့်ကြည့်လဲလဲဖြစ်ပြီးတော့နှုတ်နှစ်ဖက်တဘောတူထားတဲ့ပုံစံဒါလည်းဖြစ်နေပါဘူး။အဲ့လိုမှနားလည်မှုမရှိဘူး
ညင်ကြရေးဆွေးနွေးမှုပူရက်ကော်မတီ UPDJC ကအတွင်ရမှုစိုက်ကျော်ညွန်မရှင်အပြည့်စုံကိုတော့တရင်တွေအပြီးမှကြားကြမှာပါဒါအပြင်မွန်အမျိုးသားလုံးကိုစားပြုပါတီထွက်ပေါ်လာဖို့မွန်နိုင်ငံရေးညီလာခံမှဆုံးဖြတ်လိုက်တဲ့တရင်နဲ့နိုင်ငံတကာတရင်ဆောင်မမှာတော့အာရတ်နယ်ဦးလှူရှာမှုလို့ခေါ်တဲ့လွန်ခဲ့တဲ့ခုနှစ်နှစ်ကတူနီရှားနိုင်ငံအာနာရှင်အစိုးရကိုစန့်ကျင်ဆန္ဒပြပွဲနောက်ပိုင်းပြည်သူတွေရဲ့ဘဝတိုးတက်မလားလို့ဆန္ဒပြပွဲတွေတကြော့ပြန်ဖြစ်လာနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးတရင်တွေကိုမှတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါဦးရှင်
ဟီတီအယ်ဆာဗီရိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာတော့အမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တနင်္ဂနွေနေ့ကညင်းဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နယ်မားအေလာကိုအပန်းဖြေအိမ်ရမှာသတင်းထောက်တဦးရဲ့မိကုံးကိုဖြေချထားမှာတော့ခမရတွေ့ဆုံမေးမြန်းခဲ့သမျှတင်းမှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတူဖြစ်တယ်လို့ပြောဆိုခဲ့တာပါလွှဲမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျီရောကစီဝေးပွဲအတွင်းအခန်းတွင်းမှာရှိနေသူတချို့အဆိုအရအမေရိကန်အနေနဲ့ဟေတီအယ်ဆာဗေတိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်သူတွေကိုဘာကြောင့်ဝင်ခွင့်ပေးနေတယ်လဲလို့သမ္မတထရန့်ကမေးမြန်းခဲ့ပြီးသူ့အနေနဲ့နော်ဝေလိုနိုင်ငံတွေကိုပို့ပြီးတော့လိုလားတယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်လို့ယုံရင်ကြမ်းတက်တဲ့အုံနှုံသုံးခဲ့တယ်ဆိုတဲ့အပေါ်သမ္မတကညင်ပါတယ်။ဒါပေမဲ့သမ္မတအင်ဖြူရောကတော့ညင်းဆိုခဲ့တာမရှိပါဘူး။ဟေတီနဲ့ပတ်သက်လို့ရရင်ဆိုင်ဆိုင်မပြောခဲ့ဘူးလို့သမ္မတကနောက်ပိုင်းမှာ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ Democratic ဘက်ကလှုပ်ကြံဖန်တီးမှုဖြစ်တဲ့ဟေတီလူမှုနယ်ဆက်ဆံရေးကောင်းတဲ့အကြောင်းအယုံကြည်မရှိတော့လို့နောက်ဆိုရင်ဆွေးနွေးပွဲတွေကိုမှတ်တမ်းလုပ်တင်လုပ်ရမယ်လို့သမ္မတကပြောဆိုခဲ့ပါတယ်။သမ္မတအနေနဲ့ရင်သီးရိုင်းဆိုင်တဲ့အုံနှုံနဲ့ပြောဆိုခဲ့တယ်လို့ Imperial Oval Office မှာအစည်းအဝေးတက်ခဲ့သူ Illinois ပြည်နယ် Democrat အထက်လွှတ်တော်အမတ်ဒစ်ဒါဗင်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံမြို့တော်မှာအသေးခံဘုံခွဲသမားနှစ်ဦးလက်ချက်ကြောင့်ဒါဇင်တွေနဲ့ချီတဲ့လူတွေဒီနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာလည်းဒဏ်ရာတွေရခဲ့ကြပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံခွဲမှုဟာဘက်ကနက်မြို့လယ်ကတေရန်ကြီးပြင်မှာရှင်ပြင်မှာမနက်ပိုင်းလူသွားလူလာများတဲ့အလုသွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်ပြင်ဟာမြို့ရဲကစီးပွားရေးအချက်အချာကျတဲ့နေရာဖြစ်ပြီးအလုရှာတဲ့သူတွေနဲ့ပြုတ်သိမ့်နေတဲ့နေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဒါပေမဲ့အရင်ဘုံကွဲမှုတွေတုန်းကတော့ IS Islamic အစွန်းရောက်စစ်သွေးကြတွေကဖောက်ခွဲခဲ့တာပါ။ဒီ IS စစ်သွေးကြအဖွဲ့အနေနဲ့လွန်ခဲ့တဲ့3နှစ်ကျော်ကလေးကစပြီးအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းတွေကိုဝင်ရောက်ထိန်းချုပ်လာခဲ့တာဖြစ်ပါတယ်။လေကြောင်းပစ်ကူပေးတဲ့ American ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့အီရတ်ပြည်သူစစ်တွေရဲ့အကူအညီနဲ့ဇက်တိုက်ထိုးစစ်တွေဆင်ခဲ့တာကြောင့်တော့ဒီ IS တွေကိုသူတို့အရင်ထိန်းချုပ်ထားတဲ့အဓိကမြို့ကြီးတွေနဲ့အခြားနေရာတွေကနေဖြည်းဖြည်းချင်းပြန်မောင်းထုတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကပဲအီရတ်ဝန်ကြီးချုပ် Haider al-Abadi ကဒီ IS စစ်သွေးကြွတွေကိုအောင်မြင်စွာချိန်မုံးခဲ့နိုင်ပြီလို့ကြေညာခဲ့ပါတယ်။ဒါပေမဲ့အခုလိုစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကတော့အီရတ်နိုင်ငံအနှံအပြားဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။
တူနီရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကရာနဲ့ချီတဲ့လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြန်ပါတယ်။သမ္မတဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်တဲကရက်ွက်တစ်ခုမှာတော့ကြောက်တုံးတွေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ယိုပုံးနဲ့ပြစ်ခတ်ဖြိုခွဲခဲ့ရပါတယ်။ နိုင်ငံရဲ့လူမှုရေးစီးပွားရေးကိစ္စတွေအပေါ်မကျေနပ်ချက်ကြောင့်မြို့တော်တူးနဲ့အပါအဝင်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေလည်းဖြစ်ခဲ့တာပါ။အသက်20ဝန်းကျင်လူငယ်တွေကရဲကားတွေကိုကြောက်တုံးနေနဲ့ပေါက်ကားတာယာတွေကိုမီးရှို့ခဲ့ကြပြီးနောက်မှာလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံနဲ့လူစုခွဲခဲ့ရတာလို့မျက်မြင်တွေ့သူတွေက Reuters သတင်းအေဂျင်စီကိုပြောဆိုကြပါတယ်။အလို့အကန်လွတ်လပ်မှုနဲ့ဂုံတိတ်ခါလို့လွန်ခဲ့တဲ့9နှစ်ကကြွေးကြော်ခဲ့ကြသလိုပဲပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာထပ်ပြီးတော့ကြွေးကြော်ခဲ့ကြရပြန်ပါတယ်။တော်လန်ကြီးကလူတွေရဲ့နေစဉ်ဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်ထက်စိုးလာနေတယ်။နိုင်ငံရေးသမားတွေကလူထုကိုပြစ်ထားပြီးသူတို့တက်တာရတက်တာကြောင်အယုံဆိုင်နေတာလို့ဖာတမာဘင်ဟာဆင်းကပြောပါတယ်။တူနီရှားအစိုးရရဲ့ချွတ်ချံချွေးတားရေးအစည်းအဝေးအပေါ်စန့်ကျင်ဆန္ဒပြမှုတွေသတင်းတပတ်ကြားမြင့်ခဲ့ပြီးတဲ့နောက်မှာတော့ချိုးတဲ့မိသားစုတွေအတွက်အထောက်အပံ့ကိုဒေါ်လာ80ဒသမ3သန်းတိုးမြှင့်ဖို့အစိုးရကစီစဉ်နေတဲ့အကြောင်းတာဝန်ရှိသူတဦးကစနေနေ့တုန်းကပြောပါတယ်မိသားစု2သိန်းခွဲလောက်ပါဝင်မှာဖြစ်ပြီးချိုးတဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလုံရေးဝန်ကြီးကပြောဆိုခဲ့တာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါလက်စတိုင်းသားတွေဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပယ်ဖျက်ညှင်းဆုပ်ခဲ့ကြတယ်လို့ပြောခဲ့တဲ့အပေါ်ပါလက်စတိုင်းခေါင်းဆောင်မမ်မုဒ်အဘတ်စ်ကဒါဟာအရှက်မရှိပြောခဲ့တာဖြစ်တယ်လို့ပြန်ဝေဖန်လိုက်ပါတယ်။ပါလက်စတိုင်းသမ္မတအဘတ်စ်အနေနဲ့ထရမ့်ရဲ့ပါလက်စတိုင်းဆန်ရမူဝါဒအပေါ်ဆန့်ကျင်တဲ့နှစ်နာရီကြာမေကိုမနေ့ကပြောပါမှာအမေရိကန်ကိုငြိမ်းချမ်းရေးကြားဝင်ညှိနှိုင်းပေးသူအဖြစ်လက်မခံနိုင်တော့ဘူးလို့ထုတ်ပြောလိုက်ပါတယ်။ပါလက်စတိုင်းလူမျိုးရေးအဖွဲ့ရဲ့အဓိကဆုံးဖြတ်ပေးတဲ့နေရာဖြစ်တဲ့ပါလက်စတိုင်းဘူကောင်စီမှာပြောတဲ့ဒီမေကွန်းတဲ့မှာသမရအဘတ်စ်ကကျွန်တော်တို့ကံကြမ္မာနဲ့ကျွန်တော်တို့ပြည်သူတွေနဲ့ပတ်သက်လာရင်ဘယ်သူကမဆိုး no လို့ပြောနိုင်တယ်ညှင်းဆိုနိုင်ခွင့်ရှိတယ်အခုတော့ထရမ့်ကိုလက်မခံနိုင်ဘူး no ပါပဲလို့ပြင်းပြင်းထန်ထန်ထည့်ပြောခဲ့ပါတယ်မစ္စတာအဘတ်စ်ကဆက်ပြီးအခုရာစုနှစ်ထဲဖြစ်လာတာတွေကဒီရာစုနှစ်ကိုပားရိုက်စော်ကားခဲ့တာဖြစ်တယ်ထရမ့်ကလည်းပြောခဲ့ပြီးဒါကြောင့်အခုကျွန်တော်တို့ဘက်ကပားပြန်ရိုက်ပြလိုက်တာပါလို့ဆိုလိုက်ပါတယ်Mr. Abbas နေနဲ့ American ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အစားနိုင်ငံတကာကနေဝင်ညှိနှိုင်းပေးတဲ့လုပ်ငန်းစဉ်မျိုးကိုလုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတ Trump က Jerusalem မြို့ကို Israel မြို့တော်အဖြစ်မကြာခင်ကအတိအမှတ်ပြုခဲ့မှုနဲ့ Tel Aviv ကို American တန်ရုံရွှေ့ပေးဖို့အစီအစဉ်တွေကြောင့် Palestine သားတွေအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်ခင်ဗျာ။
American Dan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းတင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုအခုဇန်နဝါရီလ23ရက်နေ့မှာလက်ခံရေးလုပ်ငန်းစဉ်စဖို့အတွက်မြန်မာဘက်ကအဆင့်ထင့်ပြင်ထားပြီလို့ပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးစခန်းတွေကနေစစ်လက်ခံပြီးသူတွေကိုယာယီထားရှိမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကလှဖိုးခေါင်စခန်းမှာလူဦးရေ3000အထက်ပြင်ဆင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့ဟိန္ဒူဘာသာဝင်တွေကိုပြန်လည်နေရာချထားပေးမဲ့အိုဒိန်ကျေးရွာမှာလည်းဆောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်နေတာပါရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါဒီလူတွေကိုပြန်လည်စီးစစ်လက်ခံရေးအတွက်နှစ်နိုင်ငံတို့ဒီကနေ့ထပ်ပြီးဆွေးနွေးကြတယ်လို့လည်း Reuters သတင်းကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လက်ခံမဲ့ရိုဟင်ဂျာမွတ်စလင်တွေကိုလှဖိုးခေါင်စခန်းမှာယာယီထားရှိပြီးတဲ့နောက်သူတို့ရဲ့မူလနေရာတွေဒါမှမဟုတ်လေသူတို့မူလနေရာတွေနဲ့အနီးဆုံးဒေသတွေမှာပြန်လည်နေရာချထားမယ်လို့ဒေါက်တာအောင်ထွန်းသက်ရဲ့ပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်ပြန်လည်လက်ခံမဲ့သူတွေကိုတော့တောင်ဖြိုလက်ဝဲဒါမှမဟုတ်လေငခူးရစခန်းတွေမှာစီစစ်ပြီးလှဖိုးခေါင်စခန်းကိုပို့ဆောင်မှာလို့လည်းပြောဆိုခဲ့ပါတယ်ထာနေပြန်လာသူတွေအနေနဲ့သူတို့နေဖို့အိမ်သစ်တွေမပြီးခင်လှဖိုးခေါင်စခန်းမှာအနည်းဆုံး1-2လလောက်နေရမယ်လို့လဲလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကလည်းပြောဆိုထားပါတယ်ရှင
်ရှေးလတောင်ကိုရီးယားမှာလုံးမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားလူပညာရှင်တစ်ဖွဲ့ဆီလွတ်ဖို့အတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကအစိုးရကိုယ်စားလှယ်တွေဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ကိုရီးယားနှစ်နိုင်ငံရဲ့နေဆက်ပမ်မွန်ဂျုံရွာလေးမှာလုပ်တဲ့ဒီဆင်းရဲဘက်မှာ မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုယ်တိုင်စိတ်ကြိုက်ရွေးချယ်ထားတယ်လို့သတင်းထွက်နေတဲ့မြောက်ကိုရီးယားကမိုရန်ဘုံလို့ခေါ်တဲ့နာမည်ကြီးအမျိုးသမီးတေဂီတာအဖွဲ့လာရောက်ရေးအစီအစဉ်အသေးစိတ်ကိုဆွေးနွေးခဲ့ကြလိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။ပျုံချမ်းမြို့မှာလုပ်မဲ့ဒီဆောင်ရည်အိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံအနေနဲ့ကိုယ်စားလှယ်အဖွဲ့ဆစ်လို့ရမှာအားကစားသမားတွေနဲ့အတူအနုပညာရှင်တွေအစိုးရရရှိတွေသတင်းထောက်တွေနဲ့အခြားသူတွေလည်းပါမယ်လို့ထုတ်ပြောတာပါတယ်။တောင်ကိုရီးယားရဲ့ကိုရီးယားနိုင်ငံပူးပေါင်းရေးဝန်ကြီးကတော့မြောက်ကိုရီးယားနဲ့နိုင်ငံတကာအိုလံပစ်ကော်မတီတွေ့မဲ့ဇန်နဝါရီ20ရက်နေ့ကြာလို့ရှိရင်ဒီမြောက်ကိုရီးယားအားကစားအဖွဲ့ကိုယ်စားလှယ်အရေးအတွက်ကိုအဆုံးသက်ဆွေးနွေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အခုလိုအိုလံပစ်ပွဲတော်ရောက်လာချိန်မှာမြောက်ကိုရီးယားဘက်ကရင်ကြားစေလိုတဲ့လုပ်ရက်တွေမကြာခင်ကစပြီးအခုလိုလှုပ်လာခဲ့တာဟာမနစ်ကနျူကလ িয়ার နဲ့အဝေးထိန်းမစ်ဆိုင်းဒုံးကျည်တွေစတဲ့ခဲမှုအဖြစ်တင်းမာမှုတွေကိုဖြေလျှော့ဖို့ကြိုးပမ်းချက်အဖြစ်အများကထင်မြင်ယူဆထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကအစုရှယ်ယာရောင်းဝယ်ရေးဌာနမှာဒီကနေ့တနင်္လာနေ့ထပ်ခိုးပြိုပြီးခန့်မှန်းတဲ့ကိုပြုတ်ကြတာကြောင့်လူ85ဦးဒဏ်ရာရပြီးအပြည့်စည်းတွေအောက်မှာလူတချို့ပိတ်မိနေတယ်လို့ရဲကပြောပါတယ်။ကမ္ဘာ့ဘဏ်ရုံးခန်းဖွင့်လှစ်ထားတဲ့အဲ့ဒီအဆောက်အုံမှာမတော်တဆဖြစ်မှုအတွင်းတည်ဆုံးခဲ့တဲ့အစီရင်ခံချက်တွေတော့မရှိဘူးလို့လည်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့တနင်္လာနေ့ဟာအသားအရောင်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးအကြမ်းမဖက်တဲ့အနေနဲ့တိုက်ပွဲဝင်ခဲ့တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်ဂျူနီယာကိုဂုဏ်ပြုတဲ့နိုင်ငံတော်အားလိုက်ရနေဖြစ်ပါတယ်။နှစ်စဉ်တစ်တိုင်ဇန်နဝါရီလတတိယပတ်ရဲ့တနင်္လာနေ့ကိုမာတင်လူသာကင်နေ့ဖြစ်သတ်မှတ်ထားတာပါလူမဲပြည်သူတွေအတွက်ဒန်းတူအခွင့်အရေးနဲ့မဲပေးပိုင်ခွင့်ရရှိစေဖို့1950နဲ့1960ပြည့်လွန်နှစ်တွေကာလအတွင်းအကြမ်းမဖက်တဲ့အနုနီးနဲ့ဆန့်ကျင်ဆန္ဒပြပွဲတွေကိုမာတင်လူသာကင်ဂျူနီယာကဦးဆောင်ခဲ့တာပါကိုရရဒေသအများစုပြည်လွန်ငန်းတွေမှာပါဝင်ဆောင်ရွက်ပြီးလူမျိုးရေးခွဲခြားမှုတွေအဆုံးသတ်ရေးကြိုးပမ်းကြဖို့အားပေးနှိုးဆော်ခဲ့တဲ့မစ္စတာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဒီအားလည်းနေ့ကိုနိုင်ငံထဲမှာအများပြည်သူအချို့ကိုဆောင်ရွက်တဲ့နေ့ဖြစ်1994မှာလွှတ်တော်ကသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတ်တငိထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တည်င်းဆောင်မာတွေကိုဆက်လိုက်တင်ပြသွားပါမယ်ပြည်တော်စုငင်းရရင်ညီလာခံ27ရာစုပင်လုံးတတရအစီဝေးဟာဇန်နဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ထားပေမဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေမပြီးပြတ်သေးတာကြောင့်ဖြစ်နိုင်ခြေအလားအလာနဲ့ပါကြောင်းညီလာခံဖြစ်မြောက်ရေးအတွက်ပါဝင်ဆောင်ရွက်နေသူတွေကပြောပါတယ်အထက်အခြေအနေတွေကတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲတွေကျင်းပရမှာအခက်အခဲတွေရှိနေတာကြောင့်လို့လည်းသုံးသပ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ်
ဟုတ်ကဲ့ပြည်တော်စုညီရဲညီလာက27ရာစုပင်လုံတတိယအစည်းအဝေးကိုဇန်နဝါရီလကုန်မှာကျင်းပဖို့အတွက်နေပြည်တော်ရှိမြို့သားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC မှပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကပြုလုပ်တဲ့6ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပုံမှုဆိုင်ရာညင်းချမ်းအစည်းအဝေးကသဘောတူခဲ့တာဖြစ်ပါတယ်လောလောဆယ်အခြေအနေမှာတော့ဒီလကုံမှာကျင်းပနိုင်ဖို့အခြေအနေနည်းပါးကြောင့်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းရေးမှူးစိုက်ကြော်ညွန့်ကပြောပါတယ်
ဟုတ်ကဲ့အခုပဲနောက်ဝက်ရောက်နေပါကဒါပေမဲ့ညီလာခံနဲ့ကြိုတင်ပြင်ဆင်တာတော့မှမရှိဘူးလောလောဆယ်ဒီညီလာခံတက်ပြင်ဆင်တဲ့လုပ်ငန်းစဉ်တွေတော့ညီလာခံကျင်းပရေးပါအကုန်လုံးပေါ့ဗျာဘာမှကျွန်တော်တို့ဘာမှမသိရသေးပါလေအခုချိန်လေးပြီးခဲ့တဲ့6ရက်နေ့ကကျွန်တော် UPDJC ခေါ်မယ်ဆိုပြီးတော့အဲ့ဒီစဉ်းစားရှိတယ်အဲ့ဒါလည်းမဖြစ်ခဲ့ဘူးပေါ့ဒီကံမတိုင်ခင်မှာသူတွေစွန့်စ်ချာရှိတာစွန့်နေတဲ့အဲလုပ်ငန်းစဉ်တွေလည်းဘာမှမရှိဘူးဗျာအဲ့တော့ကချိန်ရရနောက်ရလုတ်ဆောင်ရမယ့်လုပ်ငန်းစဉ်ရပါဘူးဒီလောက်ကောင်မှာညီနာခံဖြစ်ဖို့တော့တော်တော်ဖြတ်သွားပါပြီ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ကပြီးခဲ့တဲ့အပတ်ကနှစ်ရက်ကြာအရေးပေါ်အစည်းအဝေးကျင်းပပြီးနိုင်ငံရေးဆွေးနွေးပွဲဆိုင်ရာလုပ်ငန်းစဉ်အစဉ်အဆက်ကိုအကောင်အထည်ဖော်ဆောင်ရွက်ပြီးမှသာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဆက်လက်ပြုလုပ်မှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာအကြံပေးနဲ့ကရင်မျိုးသားစည်းရုံး KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူးဝင်းကလက်ရှိအခြေအနေအရဒီလကုန်မှာကျင်းပဖို့အခက်အခဲရှိကြောင်းအခုလိုပြောပါတယ်
။ကျင်းပဖို့တော့အခက်အခဲဖြစ်နေတယ်နဲ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ RCSA ရဲ့အမျိုးသားစည်းနိုင်ငံရေးဆွေးနွေးပွဲကလည်းဟောပထမဆုံးချိန်ကလည်းမဖြစ်ဒီခေါက်လည်းမဖြစ်ဘူးဆိုလို့ရှိရင်တော့ကျန်တဲ့အစုအဖွဲ့ကလည်းမပြီးသေးဘူး AFP တို့ကလည်းဟိုသူတို့ အစိုးပြုဇာတာတင်ဖို့ကလည်းသူတို့လူထုနဲ့တူဆွေးနွေးပွဲလုပ်လဲရသေးတဲ့အပေါ်မှာအခက်အခဲရှိမှာပဲအဲဆိုတော့ကဂျာတယ်မဲ့ဆောင်ရွက်မဲ့လုပ်ရတယ်မပြည့်ပြတ်သေးတော့အရင်နဲ့နည်းနည်းတော့ရှိရမဲ့သဘောတော့ပြည့်တယ်ဒါပေမဲ့ဆုံးဖြတ်ခဲ့ပြီကြတော့မရှိသေးဘူးပေါ့အဲလိုနားလည်မှုတော့ရှိထားကြတယ်အဆွေအပြည့်နဲ့ကျွန်တော်တို့ရဲ့ရတော့
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကဒီဇင်ဘာလအတွင်းကျင်းပတဲ့လူမှုအကျိုးတွေ့ဆုံပွဲတချို့ကိုတမရော်ကတားဆီးခဲ့တဲ့နောက်လင်းခေးမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုရက်ရွှေ့ဆိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ကကျင်းပတဲ့လူမှုတွေ့ဆုံပွဲတချို့ကိုလည်းပိတ်ပင်တာတွေရှိခဲ့ပါတယ်UPDJC ကနိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းရေးမှူးစိုင်းကျော်ညွန့်ကငင်းကြဲလုပ်ငန်းစဉ်ကိုဆောင်ရွက်ရမှာနှစ်ဖက်ကြီးကြီးလဲလဲဆွေးနွေးဖို့လိုအပ်နေကြောင်းလဲအခုလိုသုံးသပ်ပါတယ
်အခုကဖြစ်နေတာဒီလိုကြအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့အရာဟောနားလည်မှုတွေကတစ်ဖက်နဲ့တစ်ဖက်မတူကြဘူးဆိုင်းနဲ့လက်နဲ့ကြိုင်နေနားလည်တာခုနကတစ်မျိုးတစ်မျိုးဖက်ကဆွေးရဖက်ကနားလည်တာတစ်မျိုးပေါ့ဗျာအားကြောင့်မို့လဲလုံရင်တိုင်ရင်နဲ့ဒါကဟိုကလုံရမယ်မလုံရဘူးဆိုတဲ့ဟိုပြိပက်ခါတွေဖြစ်တယ်ပေါ့ကအဲ့ဒါကြီးကြီးလေးလေးဆွေးနွေးတင်တယ်ဘယ်ကိစ္စမဆိုပေါ့ဗျာဒါဟန်စီနဲ့ပတ်သက်နေဆိုင်နဲ့ပတ်သက်လာရင်တော့နှုတ်နှစ်ပတ်ကြီးကြီးလေးလေးဖြစ်ပြီးတော့နှုတ်နှစ်ပတ်သဘောတူထားတဲ့ပုံစံဒါလည်းဖြစ်တင်တယ်ပေါ့အဲ့လိုမှနားလည်မှုမရှိဘူးတူညီမှုမရှိဘူးဆိုရင်တော့နောက်နေတာတွေလို့ဘာတို့ကဖြစ်လာမှာပဲ
27ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လှုပ်ဆောင်ဖို့ကြံရှိနေတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးအကောင်အထည်ဖော်နိုင်ဖို့ဆွေးနွေးဘက်တွေနဲ့အလွတ်တဘောဆွေးနွေးမှုတွေလုပ်သွားမယ်လို့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာတော့အစိုးရငြိမ်းချမ်းရေးကော်မရှင်က NCA မှာလက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ရေးအတွက်ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council နဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ပြည်မြန်မာနယ်စပ်အဖွဲ့တွေနဲ့လည်းဆွေးနွေးနေပါတယ
်။ကိုမိုးစောမင်းမြန်တင်ပြတော်တာပါ။ခုတော့မွန်နိုင်ငံရေးညီလာခံတဲ့ဘက်ဆက်ရအောင်ပါ။မွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပေါင်းစည်းညှိနှိုင်းရေးအဖွဲ့ကနေဦးဆောင်ပြီးကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံကနေလာမယ့်6လအတွင်းမွန်အမျိုးသားလုံးကိုစားပြုပါတီဖြစ်မြောက်ရေးအတွက်ကြိုးပမ်းသွားမှာဖြစ်တယ်လို့23ဦးပါဖြစ်မြောက်ရေးကော်မတီကိုလည်းဖွဲ့စည်းထားတယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါရယ်။မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အခြေအနေမှာရှိနေတယ်လို့လက်ရှိမွန်ပေါင်းစည်းညှိနှိုင်းရေးအဖွဲ့ကနေကျင်းပနေတဲ့ညီလာခံကိုတခြားမွန်နိုင်ငံရေးပါတီတွေကနေအသိမှမပြုခဲ့ပါဘူး။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။မွန်နိုင်ငံရေးညီလာခံရဲ့ဆုံးဖြတ်ချက်အရလာမယ့်6လတွင်မွန်မျိုးသားလုံးကုစားပြုပါတီဖြစ်မြောက်ရေးအတွက်အကောင်အထည်ဖော်သွားမယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီပြည်ချာရေးတာဝန်ခံနိုင်စိုးအောင်ကပြောပါရယ
်ဒီခုပြီးတော့မွန်ကုစားပြုပါတီတခုပေါ်ထွန်းမှုလိုအပ်နေပြီဆိုတာကိုညီလာခံတက်ရောက်တဲ့ဒီကိုယ်စားလှယ်တွေကနေပြီးတော့တညီတညွတ်တဲ့ဆုံးဖြတ်ချက်ပေးကြတယ်ခင်ဗျနောက်တစ်ခုဒီကိုသားပြုပါတီကိုဖော်ဆောင်မှုအတွက်ကိုဖြစ်မြောက်ရေးကော်မတီတစ်ခုကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေထဲကနေပြီးတော့22ဦးကိုရွေးချယ်ပြီးတော့ဖွဲ့စည်းပေးနိုင်တယ်ခင်ဗျအဲ့ဒီအဖွဲ့ကနေပြီးတော့6လအတွင်းမှာပါတီမူဝါဒတွေပါတီစီရင်စည်းကမ်းတွေနဲ့အတူတစ်ခုစီသောမွန်ကိုသားပြုပါတီပေါ်ထွန်းမှုအတွက်ကိုကျွန်တော်တို့ရုပ်လုံးဖော်ပေးရမယ်ခင်ဗျ3ကတော့ဒီအဖွဲ့ကိုထိန်းချုပ်ပြီးတော့ကိုယ်ကဲပေးဖို့ဆိုပြီးတော့19ဦးပါတဲ့အဖွဲ့တစ်ခုကိုလည်းပဲအလွာတီးတီးပေါ့နော်ကျွန်တော်တို့တန်ခါတော်တွေပါမယ်ပညာရှင်တွေပါမယ်နိုင်ငံကြီးကုသပြုမှုတီးတီးတွေပါတဲ့အဖွဲ့လူတွေနဲ့19ဦးဖွဲ့စည်းပေးတယ်ခင်ဗျဒီ3ခုပါပဲ
မွန်ပေါင်းစည်းညှိနှိုင်းရေးအဖွဲ့ကနေဥဆောင်ပြီးတော့ဇန်နဝါရီလ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ခဲ့တာပါကိုယ်စားပြုပါတီကိုဖော်ဆောင်နိုင်ဖို့အတွက်ကိုဖြစ်မြောက်ရေးကော်မတီအနေနဲ့6လတော့တွင်အကောင်အထည်ဖော်ရမှာဖြစ်ပြီး6လပြည့်ရင်အခြေအနေရရကိုပြန်လည်သုံးသပ်ပြီးနိုင်ငံရေးပါတီအသစ်တရကိုဖော်ဆောင်သွားမှာဖြစ်ပါတယ်။တကယ်လို့နိုင်ငံရေးပါတီအသစ်တရထပ်မံပေါ်ပေါက်လာရင်လမ်းမဲ့ရွေးကောက်ပွဲတွေမှာသူးသူးကြွကြွအောင်မြင်မှုရလိုက်မလားဆိုတဲ့မေးခွန်းပေါ်မှာနိုင်စိုးအောင်ကအခုလိုဆက်ပြောပါတယ
်။ဒီကျွန်တော်တို့ဖွဲ့စည်းပေးလိုက်တဲ့22ဦးပါတီရောနောက်ပေါ်ထွန်းလာမဲ့ကျွန်တော်တို့နိုင်ငံရေးအရာစုတွေရဲ့ကျူးစာဆောင်ရွက်မှုနဲ့စေတနာအပေါ်မှာပဲမူတည်ရင်မြန်ပြည်တွေဘယ်လောက်ထိတောက်ခံမှုပေးတယ်လဲမွန်တန်ငါတို့တွေဘယ်လောက်ထောက်ခံမှုပေးတယ်လဲအဲ့ဒီအပေါ်မှာအများကြီးမူတည်မယ်ခင်ဗျ
မွန်ပြည်နယ်အတွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီဆိုပြီးမတူကွဲပြားနေမှုကိုစပါတီသည်ပေါင်းစည်းနိုင်ဖို့မွန်ပေါင်းစည်းညှိနှိုင်းရေးဖွဲ့ဝင်တန်ကားတော်တွေအမျိုးသားရေးတက်ကြွလှုပ်ရှားသူတွေကလည်းကြိုးပမ်းနေတာကြာမြင့်ပြီးဖြစ်နေပေမဲ့အကောင်အထည်မပေါ်ခဲ့ပါဘူးပေါင်းစည်းရေးကိုလှူလာတဲ့နှစ်ဖက်ပါတီကပါတီဝင်တွေမွန်တန်ကားတော်တွေတက်ကြွလှုပ်ရှားသူတွေကလည်းဥဆောင်ပြီးတော့မွန်နိုင်ငံရေးညီလာခံတရားကိုကျင်းပခဲ့တာပါမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်မျိုးသားပါတီအနေနဲ့ကအခုချင်းပါတဲ့ညီလာခံဟာမွန်သူမျိုးသားလုံးကိုကူစားမပြုဘူးလို့ပါတီသွင်းမှုနယ်လီသမားကပြောပါတယ်
ဒီလာကရဲ့ဥတီချက်ကလည်းပါတီတစ်ဖွဲ့စည်းရေးအတွက်ရည်ရထားတာဖြစ်တယ်။မောကောင်းကြီးညီနိုင်ရေးအဖွဲ့တစ်ဖွဲ့ထဲနဲ့ဦးဆောင်ပြီးလုပ်တဲ့ပွဲဖြစ်တဲ့အတွက်ဒီလာကမွန်တူရီရာလုံးကိုကူစားပြုတဲ့ဒီလာကမဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုခံယူတယ
်။အလားတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ဒီညီလာခံကိုအတိမတ်မပြုတ်ခဲ့ပါဘူး။လလကန်ဖွဲ့စည်းတစ်ခုပြတဲ့မွန်ပြည်ပါတီ New Mosaic ပါတီကတော့လိလာသူဖြစ်တက်ရောက်ခဲ့ပါတယ်။မွန်ပေါင်းစည်းညနေရေးဖွဲ့နဲ့တက်ကြွလှုပ်ရှားသူတွေအနေနဲ့မွန်စပါတီတဲ့ပေါင်းစည်းနိုင်ရေးအတွက်ကြိုးပမ်းရင်အခုလိုနောက်ထပ်ပါတီအသစ်တစ်ခုသတ်မှန်တည်ဆောင်မဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့စောက်ကြီးရမဲ့နေသားတစ်ခုလို့လည်းမွန်နိုင်ငံကြီးလိလာသူနိုင်မင်းမင်းနွယ်ကပြောပါတယ်။မွန်လမြိုင်မြို့တောင်စမ်းပေါ်မှာရှိတဲ့2500သာသနာပိတ်မှာဖုံးတော်ကြီးကျောင်းမှာမော်မျိုးသားကိုစားပြုပါတီဖျင်းမြောက်ရေးယူရချက်နဲ့အကျင့်ပါတဲ့အဆိုပါညီလာခံကိုမော်လူစုလူသန်းစားလွှာတီးတီးကကိုစားပြုတန်ခါတော်တွေစာပေရင်ကျင်းမှုဖွဲ့တွေရမညအင်အားစုဖွဲ့တွေလူမှုဖွဲ့စည်းတွေလူငယ်ဖွဲ့တွေနိုင်ငံရေးသမားတွေနယ်စပ်နဲ့နိုင်ငံခြားရောက်သူများဖွဲ့တွေအနုပညာဖွဲ့တွေနဲ့ဖိတ်ကြားဆိုင်သူပညာရှင်စုစုပေါင်း800ကျော်ဆက်ရောက်ခဲ့ပါတယ်။မော်နိုင်ငံရေးပါတီတွေပေါင်းစုရေးခက်ခဲနေတဲ့အချိန်ဒီမှာကချင်နိုင်ငံရေးပါတီတွေဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကချင်မျိုးရကွန်ကရက်ပါတီ KNC နဲ့လော်ဘော်မျိုးရစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ LNUTP တို့ဟာ2018ခုနှစ်အတွင်းမှာပေါင်းစည်းသွားဖို့ပါတီ၄ခုရမှာသဘောတူညီစားပြီးဖြစ်ပါတယ်ခင်ဗျာ
။ Rush ပါခင်ဗျာ။ပြီးခဲ့တဲ့တစ်ကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ Ranger ဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ရေးတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းလေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖဲဆက်ရအောင်ပါ။တူနီးရှားနိုင်ငံမှာ2013ခုနှစ်ဇန်နဝါရီလ14ရက်နေ့ကအာနာရှင်အစိုးရကြာဆုံးခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ကြပြီးတူနီးရှားပြည်သူတွေလည်းဆန္ဒပြခဲ့ကြပါရယ်။လွန်ခဲ့တဲ့9နှစ်ကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်ကအင်းဒီချင်းနိုင်ငံတွေကပါကူးစက်ကုန်ပြီးတော့အရက်ຫນွေဦးလှူရှာမှုလို့ခေါ်တဲ့အာနာရှင်အစိုးရတွေကိုစန့်ကျင်ဒေါ်လာနဲ့လှူရှာမှုတွေဖြစ်လာခဲ့ပါတယ်။ဒါပေမဲ့ဒီလိုအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့တူနီးရှားပြည်သူတွေရဲ့နေစဉ်လူမှုဘဝအခြေအနေတွေကတိုးတက်မလာတာကြောင့်တူနီးရှားပြည်သူတွေဟာစီးရဲမွဲတေမှုနဲ့အလုလက်မဲ့ဖြစ်မှုတွေကိုစန့်ကျင်ကပ်ကွက်တဲ့အနေနဲ့အခုလအစောပိုင်းမှာလမ်းတွေပေါ်ကိုတခါပြန်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ VOA သတင်းထောက်ဇလာတီစာဟုတ်ရဲ့သတင်းလောက်ကိုကိုယ်အနိုင်ကပြောပြပေးမှာပါ။
တူနီးရှားနိုင်ငံမှာအစိုးရရဲ့အသုံးစရချိုးချံချွေတာရေးအစီအစဉ်အစိတ်ပိုင်းတစ်ရက်အနေနဲ့အစိုးရကအခွန်တွေတိုးကောက်ပြီးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုစရိတ်တွေတိုးမြင့်လိုက်ပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်နေတာတပတ်လောက်ရှိသွားခဲ့ပြီဖြစ်ပါတယ်။တမရဟောင်းဘန်နာလီယာရုကနေဖြုတ်ချခံလိုက်ရခြင်းကစပြီးတော့စီးပွားရေးအခြေအနေတွေဟာတိုးတက်လာခြင်းမရှိဘူးလို့ဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဟမာဟမာမီကပြောပါတယ
်။ကျွန်တော်ဟာဒီတော်လန်ရေးရည်မှန်းချက်တွေကိုရောက်ရှိအောင်ဆက်ပြီးတော့တိုက်ပွဲဝင်နေပါတယ်။သူတို့ပြစီးပွားရေးနဲ့လူမျိုးရေးညီမှန်းချက်တွေဖြစ်ပါတယ်။လက်ရှိအာဏာရယူထားတဲ့မဟာမိတ်ဖွဲ့ဟာကျွန်တော်တို့ပြည်သူတွေနဲ့တိုင်းပြည်ကိုဖျက်ဆီးနေတာပါ။ကျွန်တော်တို့တူနီးရှားနိုင်ငံအနေနဲ့စီးပွားရေးနဲ့လူမျိုးရေးအရရွေးချယ်မှုအသစ်တွေလိုအပ်ပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာနဲ့လူလတ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ပြည်သူတွေရဲ့ညီမှန်းချက်တွေကိုပြည့်မီဖို့ကျွန်တော်တို့နိုင်ငံအနေနဲ့နိုင်ငံရေးဥတီချက်လမ်းကြောင်းအသစ်တစ်ခုလိုအပ်နေပါတယ်
။တမန်ဘန်အာလီတိုင်းပြည်ကနေထွက်ပြေးသွားခြင်းကစပြီးတော့တူနီးရှားနိုင်ငံမှာအစိုးရအတော်များများအပြောင်းလဲဖြစ်ခဲ့ပါတယ်။ဒါမဲ့လည်းပဲဆိုးရွားကမှတိုင်းပြည်ရဲ့စီးပွားရေးတိုးတက်လာအောင်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဲ့လိုမလုပ်နိုင်တဲ့အကြောင်းတစ်ခုကတော့အကြမ်းဖက်ချင်းချောက်မှုအန္တရာယ်ဖြစ်ပြီးတော့အဲ့ဒီအကြမ်းဖက်ချင်းချောက်မှုတွေကြောင့်တူနီးရှားနိုင်ငံကိုလာမဲ့နိုင်ငံသားယင်းနီးမြုပ်နှံမှုတွေကိုအဟန့်တားဖြစ်စေသလိုတူနီးရှားနိုင်ငံရဲ့ကဘာလက်ခီးသွားလုပ်ငန်းကိုလည်းထိခိုက်စေခဲ့ပါတယ်။သနားပြတဲ့သူတွေကတော့ကုန်စည်နှုန်းတွေကိုမြင့်လိုက်တာဟာပြဿနာရဲ့အဖြစ်မဟုတ်ဘူးလို့ပြောပါတယ်။ Fuad El Arabi ဟာတက်တနီကဗီဒပမောက္ခတူဖြစ်ပါတယ
် What is this government achieve
ဒီဆိုရအောင်မြင်တာဘာရှိလဲသူတို့ဘက်ကအလွယ်တကူဖြည့်ရှင်းလိုက်တာကတော့ဈေးနှုန်းတွေတိုးမြင့်လိုက်တာပါဒါပေမဲ့တကယ်တော့ဘာမှရွေးစရာမရှိပါဘူး
ပြပမီဒီယာတွေဟာဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ခြေကားပြောဆိုလို့နဲ့လို့ဆွဆွဲပြောဆိုလိုက်ပါတယ်။ဒါပေမဲ့တူနီးရှားသမ္မတဟာမနေ့တနင်္ဂနွေနေ့ကတော့မြို့တော်တူနီးစ်ကဆင်းရဲတဲ့နေရာတချို့ကိုတွားရောက်ကြီးရှိခဲ့ပြီးတော့အစိုးရအနေနဲ့လူငယ်တွေအတွက်အလုပ်ကိုင်တွေဖန်တီးပေးသွားမယ်ဆိုပြီးကတိပေးခဲ့ပါတယ
် We have 620,000
ကျွန်တော်တို့မှာအလုပ်လက်မဲ့ဖြစ်နေသူ 632,000 ရှိပါတယ်။အဲ့ဒီထက်က2,000ခွဲဟာဘွဲ့လွန်ဒီဂရီတွေရထားချပေမဲ့သူတို့မှာအလုပ်မရှိကြပါဘူး။တနည်းနည်းသုံးနည်းလေးနည်းငါးနည်းရှိလာခဲ့ပါပြီဒီနှစ်တော့ကျွန်တော်တို့လူငယ်တွေအတွက်အလုပ်ရဖို့အတိအကထားပြီးလုပ်သွားမှာဖြစ်ပါတယ
်ဒူနီရှားအစိုးရကအစိုးရရဲ့လူငယ်ပြမှုကိုရှင်းချဖို့နဲ့ဒူနီရှားနိုင်ငံကိုအကူအညီပေးနေတဲ့နိုင်ငံတကာအလူရှင်နိုင်ငံတွေနဲ့သဘောတူညီချက်အရအစိုးရကအခွန်အေးတွန်းမြင့်ကောက်ခံခဲ့ပြီးကုန်စည်နှုန်းတွေမြင့်တက်လာတာကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကဒူနီရှားနိုင်ငံတဝမ်းမြို့တွေမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြပွဲတွေအတွင်းအစိုးရကလူ900ကျော်ကိုဖမ်းဆီးခဲ့ပြီးအကြမ်းဖက်တဲ့လုပ်ရက်တွေကြောင့်အဲ့ဒီလူတွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့အစိုးရကပြောပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့မှုအတွင်းဆန္ဒပြတဲ့သူတို့လည်းတည်ဆုံခဲ့ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြသွားတာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။အီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမားနှစ်ဦးလက်ချက်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေဒီကနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာလည်းဒဏ်ရာရခဲ့ပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံးခွဲမှုဟာဘက်ဂရက်မြို့တော်ကထရန်ရင်ပြင်မှာမနက်ပိုင်းလူသွားလူလာများတဲ့အလုပ်သွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်မြဟာဆိုရင်မြို့ရဲကစီးပွားရေးအချက်အခြာကြားတဲ့နေရာဖြစ်ပြီးအလုရှာသူတွေနဲ့ပြုတ်သိမ့်နေတဲ့နေရာလဲဖြစ်ပါတယ်။တူနီရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကရာနဲ့ချီတဲ့လူတွေလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပြန်ပါတယ်။သမ္မတဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်ထဲကရက်ွက်တစ်ခုမှာတော့ကြောက်တုံးနေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ယိုဘုံနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။နိုင်ငံရဲ့လူမှုရေးစီးပွားရေးကိစ္စတွေအပေါ်မချေနှက်ချက်ကြောင့်မြို့တော်ဒုနဲ့အပါအဝင်နိုင်ငံတော်မှပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပြီးအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်။ဟေတီအယ်ဆာဗေရိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကနေလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာတော့အမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တနင်္ဂနွေနေ့ကညင်းဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နယ်မားအီလာကိုအပန်းဖြေအင်ယာမှာသတင်းတော်တဦးရဲ့မေးခွန်းကိုဖြေကြားခဲ့တာမှာတော့ခမရတွေ့ဆုံမေးမြန်းခဲ့သမျှအထဲမှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတဦးဖြစ်တယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ တရင်အချင်းချုပ်ကိုမှတင်ပြထိုက်ကကြေညာပေးကြတာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20 အထိလိုင်းဒိုမီတာ 19kHz 16653ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335တို့ကနေတည်းထုတ်လွှင့်ပေးသွားအောင်ပါပါဒေါက်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောက်ပါ
This program has come to you from the Voice of America, Washington.